မကွေတိုင်းဒေသကြီးဝန်ကြီးချုပ်ဦးပုံမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာမကွေတိုင်းအတွင်းကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ကြက်ငွေတန်း 9,000 ကျော်ပျောက်ဆုံးခဲ့တဲ့အပေါ်မှာအထူးစုံစမ်းစစ်ဆေးရေးကနေခုံရုံးဖွဲ့စစ်ဆေးနေပါတယ်။ဒီအခြေအနေပတ်သက်လို့မခင်ဖြူတွေကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
အရင်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေအစိုးရလက်ထက်ကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ပါမစ်ခွန်တွေကိုအစိုးရတစ်လက်ထက်မှာလွှဲပြောင်းခဲ့ခြင်းမရှိတဲ့အပေါ်မှာစပြီးတော့ဒီပြဿနာဖြစ်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုစစ်စစ်ရကနေကျပ်ငွေတန်း 9,000 ကျော်အထိပျောက်ဆုံးနေတယ်လို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရပါတယ်။ဒီအတွက်ပြည်တော်စုအစ်စ်စုံစမ်းမှုအဖြစ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကနေကင်တွယ်စစ်ဆေးနေပြီလို့ပြည်ထရေးဝန်ကြီးဌာနအနေနဲ့အတွင်းဝင်ဦးတင်မြင့်က VOA ကိုပြောပါတယ်။
အဲ့ဒါသူတို့စုံစမ်းစစ်ဆေးတယ်ပဲ။အဲ့ပတ်သက်ပြီးတော့လေကုနာပြောတယ်တက်ဆိုင်ရာအမပြောတယ်လို့ဝန်ကြီးချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့သမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးခိုင်းတော့သူတို့အထူးစုံစမ်းစစ်ဆေးဥစ္စာစုံစမ်းစစ်ဆေးရဖြစ်တယ်ခင်ဗျ။ကျွန်တော်တို့ကြည်ကတော့စုံစမ်းစစ်ဆေးပြီးရင်လည်းသမရယုံနဲ့တင်ပြလိုက်မှာပဲ။အဲ့ဒီပုံမှာတော့ဘာရေးယူပါညာယူရေးယူပါဆိုတော့ကျွန်တော်လည်းမကြားသေးဘူး။အဲ့ဒါသူတို့စုံစမ်းစစ်ဆေးရဖြစ်ပါတယ်ခင်ဗျ။
ပြည်ထောင်စုရလက်ထက်2010ကနေ2015ခုနှစ်အတွင်းရင်းနှံလက်ရက်တွေလုပ်ငန်းရှင်တွေထံကနေပြည်သူ့ဘဏ္ဍာငွေကျပ်တန်းထောင်တဲ့ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်မှာမကွေးတိုင်းပြည်သူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာစတင်မြင်းမြန်းခဲ့ရကနေဒီကိစ္စစုံစမ်းစစ်ဆေးမှုတွေအထိဖြစ်လာခဲ့တာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ပြည်သူမျိုးနယ်ပြည်သူ့လွှတ်တော်အမတ်ဦးထွန်းထွန်းကအခုလိုရှင်းပြပါရစေ
ကျွန်တော်တို့ကပထမစပြီးတော့လွှတ်တော်ထဲမှာဒီမျိုးပေါင်းမြင်းမြန်းတာကတော့ကျွန်တော်တို့မကွေးတိုင်းဒေသကြီးပြည်သူ့လွှတ်တော်ဆီပြီးတော့ရင်းနှံလက်ရက်တွေပြီးတော့ဖတ်ရှိရရင်းနှံတွေတိုးရွေးညံမှာခါကြီးမှုကြီးကောက်ခံကြတယ်ပေါ့ဖွံ့ဖြိုးရေးအတွက်တုံးစိုးမှုကြီးတရားဝင်ကောက်ခံကြတယ်ပေါ့အဲ့လိုကောက်ခံတဲ့ငွေကြီးကမွေးတိုင်းတွင်မှာဖွံ့ဖြိုးရေးမှာဘယ်လိုမှမလုပ်ခဲ့လို့မျိုးလေကျွန်တော်အားအရည်ကြားပြီးတဲ့တော်တက်ဆိုင်ရာဒေတာအမျိုးလွှတ်တော်ကိုယ်လေကြီးတက်ဆိုင်ရာဒေတာမှာရှိတဲ့လက်အတွင်းလုပ်ငန်းရှင်တွေကျွန်တော်မင်းငယ်ကြည့်တာပါမင်းငယ်ကြည့်အမှန်တကယ်ပြေးရပါလေဟုတ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်လာတဲ့အစိုးရအဖွဲ့ကလည်းကျွန်တော်တို့ကမေးကြည့်ပါတယ်မေးကြည့်တော့အစိုးရအဖွဲ့ကဝန်ကြီးများဖွဲ့ပြီးဝန်ကြီးချုပ်ပြောတယ်ဟုတ်တယ်ဒါလေးလဲကြားပြရတယ်မပြီးခဲ့ဘူးပေါ့အဲ့တော့ပြောကြောင်းမလာလည်းမရှိဘူးဆိုတာနဲ့ကျွန်တော်လွတ်တော်ထဲမှာမင်းငယ်ကြည့်ဖြစ်ပါလေကြာခုကတော့ခွန်တက်သမား59ရပါလေခွန်တက်သမား59ရပြီးတော့59အချောချောပေါ့နော်ဒီလျံကျော်ရပါလေဒေတာဖွံ့ဖြိုးရေးအတွက်မွေးတိုင်းဒေတာဖွံ့ဖြိုးရေးအတွက်လေတက်သမားတစ်ရှိဒီလျံကျော်30ထားတဲ့လူလေးသူတရားဝင်ဆက်ဆူထားပါလေနောက်တစ်ခါရွှေဒုက္ခလေးစားချင်းဝင်းကြီးချင်းဝင်အပင်းပါလေတက်တက်မှ9000ကသူချီးထားတာလူလေးပေးထားတာလူလေးပြီးရပါတယ်အဲ့မှာလည်းမကဘဲနဲ့သူတို့ရဲ့ USCB အပင်းမှာတက်တက်တော့ခွန်ဒီလျံကျော်30ထားတဲ့ကျွန်တော်လေးဖြေချထားပါလေကြာအဲ့ဒါကတော့ဒီရေကြီးရနေပြီးကျွန်တော်ဆက်ဆက်ကြည့်ပြန်နေပြီးကျွန်တော်တိုင်းဒေသကြီးအစိုးရခွဲ့ပြီးစာနယ်ပေးထားတဲ့အကြောင်းအရာတစ်ခုပါဗျာ
အရေးကြခရေးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့သူဦးဖုံးမော်ရွှေဟာသဘောထားတင်မှသူတူအဖြစ်နေပြည်တော်မှာကြွကြခဲ့တာပါစစ်အစိုးရလက်ထက်မှာတော့မကွေးတိုင်းအေးချမ်းတာယာရင်းနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူပါဦးသိန်းစိန်တမရအဖြစ်ဆောင်ရွက်ခဲ့တဲ့ရတအစိုးရတက်လာချိန်မှာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့ပြည်ပြည်ပြောင်းလဲမှုတွေကိုမလိုလားသူတူအဖြစ်နဲ့လည်းဒီမိုကရေစီအတိုက်ခံအင်အားစုတွေအကြားမှာသိမြင်ထားကြပါတယ်အနေဒီဦးဆောင်တဲ့အစိုးရတက်လာပြီးအစိုးရအပြောင်းလဲလုပ်ချိန်မှာတိုင်းဆိုရတစ်ထံကိုငွေစည်းရင်းတွေကိုစနစ်တကျကိုယ်တိုင်လွှဲပြောင်းခဲ့ခြင်းမရှိဘူးလို့လည်းလွှတ်တော်မတ်တူကပြောပါရရှင်